မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံရေးပြဿနာတွေကြောင့်မြန်မာစစ်ကောင်စီဟာအာဆီယံပါဝင်နိုင်ငံတကာဆက်ဆံနိုင်ငံနဲ့ဆက်ဆံရေးမှာလည်းတဖြည်းဖြည်းအလန်းဝေးလာနေပါတယ်။ဒီမိုကရေစီလိုလားတဲ့အနောက်နိုင်ငံတွေရဲ့ဖိအားတွေပိတ်ဆို့မှုတွေကလည်းတိုးလာနေပြီးတော့ဒီအခြေအနေကမြန်မာစီးပွားရေးအပေါ်မှာရိုက်ခတ်လာနိုင်တယ်လို့နယ်ပယ်အသီးသီးကကြွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖေဖော်ဝါရီလ18ရက်နေ့ကအာဆီယံနိုင်ငံသားကြီးဝန်ကြီးများအစည်းအဝေးကတော့မြန်မာနိုင်ငံမှာပါဝင်ပေးကျင်းပခဲ့ပါတယ်။နိုင်ငံတကာရဲ့ဖိအားတွေတိုက်တွန်းမှုတွေကိုလက်လျူပြုထားတဲ့စစ်ကောင်စီဘက်မှအာဆီယံလိုဒေသတွင်းနိုင်ငံတွေရဲ့တုံ့ပြန်မှုကလည်းသိပ်မကောင်းလာပါဘူး။မြန်မာပါဝင်အရှိတောင်အရှနိုင်ငံ10နိုင်ငံနဲ့ဖွဲ့ထားတဲ့အာဆီယံဖွဲ့ကြီးရဲ့အရေးကြီးအစည်းအဝေးတွေမှာစစ်ကောင်စီကိုမဖိတ်ကြားတော့တာဟာတဏ္ဍာန်ဆက်ဆံရေးမှာကြာရှုံးမှုတစ်ခုဖြစ်တယ်လို့တိုင်းပြည်ရဲ့စီးပွားရေးကိုလည်းရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ပညာရှင်တွေကမြင်ကြပါတယ်။အာဆီယံနိုင်ငံတွေရဲ့ယင်းနှိမ့်နှံမှုကမြန်မာနိုင်ငံထဲမှာတိရုပ်လောက်များများဆဆမရှိပေမဲ့အာဆီယံပါဝင်နိုင်ငံတကာရဲ့အမြင်မှာပုံရိပ်ကျဆင်းမှုကတော့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်စိန်ခေါ်မှုဖြစ်လာပါတယ်။ထင်ရှားတဲ့ဥပမာကိုပြရမယ်ဆိုရင်တော့ကမ္ဘာလှည့်ခီးသွားတွေမလာတော့တာအထက်ကျုပ်လုပ်ငန်းတွေအထည်အဝင်နေသွားတာပြည်ပယင်းနှိမ့်နှံမှုတွေအလျင်စလိုထွက်ကုန်တာမြန်မာလူသားခေါ်ယူမှုတွေကိုရှော့ချလိုက်တာနောက်ကျောင်းသားဗီဇာမပေးတော့တာ INGO လိုမျိုးနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကသူရဲ့လုပ်ငန်းတွေကိုချုပ်ပစ်လိုက်တာစတဲ့ကဏ္ဍအသီးသီးမှာသိရမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံဟာလုံခြုံရေးအရစိုးရိမ်ရတဲ့အခြေအနေမှာရှိနေတော့မှမြန်မာခီးသွွားလုပ်ငန်းကအခုချိန်ထိပုံမှန်မဖြစ်သေးဘူးလို့ခီးသွွားလုပ်ငန်းရှင်များအသင်းရဲ့ဥရောပခီးသွွားမြင့်တင်ရေးအဖွဲ့ကဒေါက်ကီသွဲဆိုးကပြောပါတယ်။
တကယ်လို့ဒီ schedule flight တွေပြန်ပြီးတော့စိုးရိမ်နေတာမှခီးသွွားလုပ်ငန်း inbound တွေစင်တာပြန်ပြီးတော့အခြေအနေအများကြီးတရမိတ်အောင်မယ်လို့ထင်တယ်။ဒီမှာနိုင်ငံမှာနိုင်ငံသားရှိတယ်ဗျာရောက်ဖို့ကဒေတာလေးမငြိမ်းချမ်းတဲ့အခါမှာ safety of first ချင်ရပါတော့เนาะအဲ့တော့ဒေတာလေးမငြိမ်းချမ်းမှုလုံခြုံမှုမရှိဘူးဆိုလို့ရှိရင်တော့ခီးသွားတာပဲခီးသွားမှတော့အနေနာမှာမဟုတ်ဘူးအဲ့ဒီအတွက်လည်းခီးတွေတန်သွားလို့ရပါပြီအဲ tourist တွေကို welcome လုပ်ပါတယ်ဆိုပြီးတော့ပြောဖို့ကအမှားလို့မှာအချက်အလက်တွေအများကြီးပြောပါအောင်မယ်အချိန်ကြီးနဲ့အများကြီးယူရပါအောင်မယ်ဆိုဒါတော့အမှားအမြင်ပေါ့နော
်မလေးရှားနိုင်ငံပိုင် Petronas နဲ့ Japan Mitsubishi ကုမ္ပဏီတွေကရဲတကုံသဘောတငွေလုတ်ကွက်ထဲကသူတို့ထည့်ဝင်ထားတဲ့ဝေစုကိုပြန်ယူသိမ်းမယ်လို့ကြေညာခဲ့ပါတယ်။ဒါဟာမကြာသေးခင်တုန်းကအမေရိကန်စွမ်းအင်ကုမ္ပဏီ Chevron နဲ့ပြင်သစ်ကတူတက်ကုမ္ပဏီတို့မြန်မာနိုင်ငံကနေပြီးတော့လုပ်ငန်းတွေယူသိမ်းပြီးနောက်ဆက်တွဲဖြစ်လာတာပါ။နော်ဝေးဆက်သွယ်ရေးလုပ်ငန်း Telenor ကလည်းပြည်တွင်းကသူ့ရဲ့လုပ်ငန်းတွေကိုရောင်းဖို့ပြင်နေပါတယ်။ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်တာလုံးကိုပြန်ကြည့်မယ်ဆိုရင် Bickensee နဲ့ Coca-Cola ဟာသူ့ရဲ့ယူငန်းတွေကိုမူလနေရာမှာထပ်မံမငှားရမ်းတော့သလိုနော်ဝေးကုမ္ပဏီ KPL ဟာအဒန်နီစိတ်ကန်းရဲ့အထူးစီးပွားရေးစုံစီမံကိန်းကနေပြီးတော့နှုတ်ထွက်ခဲ့ပါတယ်။လန်ဒန်နဲ့ Lucky Strike ကုမ္ပဏီတွေလုပ်ငန်းရပ်ဆိုင်းသွားတာ Shell PLC ဟာပြီးခဲ့တဲ့နှစ်ကစပြီးတော့ license တက်တန်းမတိုးတော့တာ Australia Woodside Petroleum တောင်ကိုရီးယားနိုင်ငံက POSCO ပြင်သစ်က Vortolia German Metro Japan Tire ကုမ္ပဏီ Bridgestone နဲ့ Australia ရဲ့ Myanmar Metals တို့စက်တိုက်ထွက်ခွာသွားတာတွေရှိခဲ့ပါတယ်။စက်မှုစုံတွေကတရုတ်ထဲချုပ်လုပ်ငန်းတချို့လည်းရန်နာသွားခဲ့ပါတယ်။နိုင်ငံရေးတိမြုံနံမှုက၈နှစ်တာအတွင်းမှာအနေဆုံးကိုရောက်နေခဲ့ပြီးတော့2021ခုနှစ်ထဲမှာစီးပွားရေးတွေဆုတ်ယုတ်သွားနိုင်တယ်လို့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖေဖော်ဝါရီလ18ရက်နေ့အာဆီယံနိုင်ငံရေးဝန်ကြီးအစည်းအဝေးလုပ်တဲ့အချိန်မှာပဲစစ်ကောင်စီနဲ့စီးပွားရေးအကျိုးတူပူးပေါင်းမှုတွေကိုရပ်တန့်ဖို့အာဆီယံနိုင်ငံတွေကိုနိုင်ငံရေးတက်ကြွတဲ့အဖွဲ့အချို့ကတိုက်တွန်းခဲ့ပါတယ်။နိုင်ငံတကာရဲ့စီးပွားရေးတန်ခါပိတ်ဆို့မှုစစ်ကောင်စီနဲ့ခက်ခွက်ခွာနေလို့မှုကပြည်တွင်းလုပ်ငန်းတွေအတွက်တော့အနည်းနဲ့အများဆုံးလို့အကြက်တဲတွေ့နိုင်ပါတယ်။စီးပွားရေးပညာရှင်ဦးတန်းစုဘောကပီရာကသူ့ရဲ့အမြင်ကိုပြောပြပါရယ
်။အောင်ကျော်95ပေါင်းကြီးလောက်ဆိုဒီမှာနေတဲ့ဒီဖန်နီချာကိုလိုက်ချက်ခံပုဂ္ဂလိကလုပ်ငန်းတွေရောစူရရဲ့ဖန်နီချာရောအကုန်လုံးချက်ခံအဲ့ဒါတွေကတော့ဒီမြန်မာလုပ်ငန်းရှင်တွေကျောင်းအောင်ဖြစ်တဲ့အတွက်ဒါတွေကတော့ဘယ်လိုပြောရင်တော့ဒီကြဆိုင်ပြီးတော့ဒီသက်ရှင်ရှင်းနဲ့ဒီကြမြင်နဲ့ဘယ်လိုမဆုံးပါစီးပွားရေးကကြတော့ဒီလိုအားတွေကင်တယ်လိုက်လို့ရှိရင်စီးပွားရေးကမြန်မာနိုင်ငံရဲ့ကြေကနာသူအရေးရှိကြီးတွေကဘာမှမရှိတဲ့ကျက်နာဒီအများကြီးကိုလာရှိရမှာစီကံလူကမ်းလောက်ရှိပြီးတော့စီးပွားရေးကတုံ့နှောင်မှုတွေရှင်နာမှုတွေဟိုဆန်ရှင်လောက်တာညာတွားလို့နိုင်တယ်ရှိရင်တကယ်လုပ်ငန်းရှင်တွေနဲ့ဒီ company community တွေ company business တွေဘာမှမရှိဘူးအဲ့ဒါကိုခွဲခွဲကြဲကြဲမြည်ပြီးတော့ခွဲခွဲကြဲကြဲရှင်းရဖို့လို
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာအာဏာသိမ်းခံပြီးမကြာခင်မှာပဲစင်ကာပူဗဟိုဘဏ်ကမြန်မာစင်ကာပူအကြားပြစ်မှုမြောက်နိုင်တဲ့တန်တရာရှိဖွယ်ငွေလွှဲပြောင်းတဲ့ငွေစည်းစိမ်မှုတွေကိုအထူးသတိထားဆောင်ကြည့်ဖို့ညွှန်ကြားခဲ့ပါတယ်။စင်ကာပူငွေကြေးဆိုင်ရာစီမံအုပ်ချုပ်မှုအဖွဲ့ MAS ကလည်းငွေကြေးအန္တရာယ်ကာကွယ်ရေးအတွက်ခိုင်ခိုင်မာမာလုပ်ဖို့ဖြစ်လာနေတဲ့ငွေကြေးခွာခြားမှုတွေကိုပါသတိထားဆောင်ကြည့်ဖို့သတိပေးခဲ့တာပါ။မြန်မာလုပ်ငန်းတွေကိုငွေကြေးဆိုင်ရာကြံ့မှတ်မှုတွေစင်ကာပူဘက်ကပိုလှုပ်လာပေမဲ့ လက်ရှိအထိတော့နှစ်နိုင်ငံကြားမှာငွေကြေးလေပတ်မှုတွေကရပ်တန့်မသွားသေးပါဘူး။ဒါပေမဲ့လည်းပြည်ပနဲ့ချိတ်ဆက်ဆောင်ရွက်ရတဲ့လုပ်ငန်းတွေမှာအကျက်တဲရှိလာတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကဗီဒီယိုကိုပြောပါရစေ
။လက်ရှိကတော့သွားတော့သွားနေပါလေ။အခုတော့ရှိတယ်သူကတော့ရင်းနှီးဆိုင်ရင်တော့ဒီသူရဲ့ဒီအနီမန်ဒီလောင်ကြီးနဲ့ပတ်သက်တဲ့ဟာစီးပွားမှုတော့ပုံပြီးများလာတာတွေ့တယ်။ဒါပေမဲ့လည်းလုံးဝရပ်တန့်သွားလာတာမျိုးတော့မရှိသေးပါဘူး။ဆောတော့ကျွန်တော်တို့တိုင်းကြီးကတော့ပြောရရင်တော့ဒီနိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့မှုအမေရိကန်ဆက်ဆံရှင်ပေါ့ဒါကြတော့ပြည်ပနဲ့ဆက်သွယ်ထုတ်ပြန်တဲ့နေရာမှာတော့နည်းနည်းလေးဆက်ကျဲပြီးရှိကြတော့နော်
စစ်ကောက်စီဘက်ကတော့နိုင်ငံကြီးနဲ့စီးပွားရေးကိစ္စတွေကိုသူတို့ချမှတ်ထားတဲ့ရှေ့လုံငန်းစဉ်9ရက်အတိုင်းပဲဆက်သွားဖို့ရှိတယ်လို့သတင်းစာရှင်းလင်းပွဲတွေမှာပြောလို့ရှိပါတယ်ယင်းနှိမ့်လှမှုတွေထွက်သွားရင်တော့မှမိတ်ဖက်နိုင်ငံတွေနဲ့ဆက်ပြီးတော့သူတို့ဆောင်ရွက်သွားနိုင်တယ်လို့စစ်ကောက်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောခဲ့ပါတယ
်ဒါတော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်ကျွန်တော်တို့ရိုင်းမယ်လက်ပတ်လို့ရကောင်းလေရနိုင်မယ်လက်ပတ်လို့မရနိုင်ဘူးနေပညာအကူကြီးလိုရခုလဲအကူကြီးနိုင်မဲ့ကျွန်တော်ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောကြည့်ပါရစေ
တရုတ်နိုင်ငံပါဝင်အာရှနိုင်ငံများစုနဲ့ဖွဲ့ထားတဲ့ဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရည်ရေး ASEP မှာမြန်မာနဲ့ကုန်တွယ်မှာမဟုတ်တော့ဘူးလို့နယူးဇီလန်နိုင်ငံကပြောပါတယ်မြန်မာစစ်တပ်ရဲ့အာဏာသိမ်းအကြမ်းဖက်မှုတွေဒီမိုကရေစီကိုစစ်သုံးအောင်လုပ်တာတွေကိုနယူးဇီလန်ကထောက်ပြပြီးတော့တခြားဖွဲ့ဝင်နိုင်ငံတွေကို February 18ရက်နေ့မှာအတည်ပြုလိုက်တာပါ။ New Zealand နဲ့ဖိလစ်ပိုင်နိုင်ငံကလည်းဒီကုံတွယ်မှုမှာမြန်မာနဲ့မဆက်ဆံဖို့နောက်တရက်မှာဆုံးဖြတ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုတ်ကူတုံးဆန်းစုကြည်ပါဝင်ဂျာကာလာဆူယာ NUG နဲ့စစ်ကောင်စီတို့ကြားမှာတန်တမာရေးနည်းလမ်းနဲ့ချင်းကပ်ဆေးဆက်ပြီးဖို့အာဆီယံလှည့်ကြောက်ထကမ္ဘောဒီးယားနိုင်ငံကတော့ကြိုးပမ်းနေပါတယ်။အာဆီယံနဲ့မြန်မာနိုင်ငံကြားကရှေ့မတိုးနောက်မဆုတ်တာအခြေအနေကိုကြော်လောင်းအောင်လုပ်နိုင်မလားဆိုတာစောင့်ကြည့်ရအောင်မယ်လို့လည်လာသူတွေကပြောပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းမှာဝင်ဆက်နိုင်ဖို့ဆိုရင်တော့အာဆီယံရဲ့သဘောထားကိုလည်းမြန်မာနိုင်ငံဘက်ကလည်းလျှော့ပြရမယ်လို့စီးပွားရေးလည်လာသူတွေကမြန်မာတဲ့တန်ပတ်ဒီပါ Institute ကပြည်သူ့ရေးရာမူဝါဒလည်လာသုံးသပ်တဲ့ပညာရှင်တူကတော့မြန်မာနိုင်ငံအနေနဲ့ရေရှည်မှာစီးပွားရေးကောင်းမွန်ဖို့ဆိုလို့ရှိရင်ဒေသတွင်းနိုင်ငံတွေနဲ့ဆက်ဆံရေးပြည်လည်ဖို့လိုတယ်လို့ပြောပါတယ်
။အာဆီယံကရှင်းတင်ပြီးတော့လုပ်နေဆိုလို့ရှိရင်အာဆီယံနဲ့အနည်းဆုံးတော့စီးပွားရေးဆက်ဆံမှုကရှိရမယ်လေ။ဒါမှမရှိနိုင်ဘူးဆိုလို့ရှိရင်တန်ပြေတော်တော်ခက်ခဲနေမယ်။ဟိုဟွန်ဆန်မနေ့ကဘရူနိုင်းရဲ့ဆိုလို့ရှင်ကမ္ဘောဒီးယားမြန်မာပြည်ရဲ့ဘုရားကင်းရမယ်လို့ထင်ရတာပေါ့လေကမ္ဘောဒီးယားဥက္ကဋ္ဌဖြစ်တဲ့အချိန်မှာမှအာဆီယံကိုစင်ပြအောင်မဆက်ဆံနိုင်ဘူးဆိုလို့ရှင်တော့ကိုယ့်ဘက်ကညံ့တာပဲစီးပွားရေးကိုပြန်မရှိဘူးလူထုကိုပြန်မရှိဘူးပြည်သူကိုပြန်မရှိဘူးတိုင်းပြည်ကိုပြန်မရှိဘူ
းပြည်တွင်းကတင်းမာမှုတွေနဲ့လူခွင့်ချိုးဖောက်မှုတွေကိုအာဆီယံဖွဲ့ကရှော့ချပေးနိုင်ဖို့အမေရိကန်ပါဝင်ဒီမိုစီလိုလာတဲ့အနောက်နိုင်ငံကြီးတချို့ကမျှော်လင့်ထားကြတာပါအထူးသဖြင့်တော့မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်လျောလာဖို့တွန်းအားပေးနေကြပါတယ်။ဒါပေမဲ့လည်းအင်ဒီဂျင်းနိုင်ငံတွေရဲ့ပြည်ရင်းရေးမှာအခက်အခဲနဲ့ပဲကြားဝင်နိုင်တဲ့အာဆီယံအဖွဲ့အစည်းနဲ့မြန်မာရေးမှာဖြည့်ရှင်းဖို့ခက်ပါတယ်။အာဆီယံနိုင်ငံတွေကြားမှာလည်းမြန်မာရေးပေါ်မှာသဘောထားတွေကမတူညီကြပါဘူး။သမ္မတဂျိုးဘိုင်ဒန်ရဲ့ဖိကြားမှုနဲ့အမေရိကန်အာဆီယံ2 Take 3အစည်းအဝေးကိုဝါရှင်တန် DC မှာတော့မကြာခင်လပိုင်းတွင်ပြုလုပ်ွယ်ရှိပါတယ်။မနစ်ကအမေရိကန်အာဆီယံ Take 3အစည်းအဝေးအပြီးသမ္မတ AB ရောရဲ့တရားထုတ်ပြန်ချက်ထဲမှာတော့အာဆီယံဖွဲ့ရဲ့ကြိုးပမ်းအားထုတ်မှုတွေကိုထောက်ခံထားပြီးတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကြမ်းဖက်မှုတွေကိုစိုးရိမ်နေတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။